ူလသမဂ္ဂဒေမူဂျိုဟောင်းနိုဘယ်ငင်းချမ်းဆုရှင်ကိုဖီအန်နန်ဟာအသက်80ရွယ်မှာကနဒါနာမကျန်းဖြစ်ပြီးစနေနေ့ကအေးချမ်းချမ်းကိုလွန်သွားပြီဖြစ်ကြောင်းသူ့မိသားစုနဲ့သူ့ရဲ့ဖောင်ဒေးရှင်းတို့ကထွက်ထောက်မှကြေညာပါတယ်။လက်ရှိကူလသမဂ္ဂဒေမူဂျိုအန်တိုနီယိုဂူဒရက်စ်ကမစ္စတာအန်နန်ဟာကောင်းကျိုးအတွက်လမ်းညွှန်တွန်းအားဖြစ်ပြီးကိုဖီအန်နန်ကိုယ်တိုင်ကကူလသမဂ္ဂအဖွဲ့ကြီးဖြစ်ခဲ့ပါတယ်လို့ပြောပါတယ်။ကနဒါသမရနာနာအကူဖိုအဒူးကကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံသားတယောက်အတွက်တရင်တစ်ပတ်ကြာဝမ်းနဲ့ကြည်ဝဲခြင်းကာလသတ်မှတ်ကြောင်းကြေညာပြီးမစ္စတာအာနန်ဟာဂါနာလူတို့အနေနဲ့ဒိုးတက်မှုနဲ့တရားဟောပြောမှုလမ်းကြောင်းကိုသူတို့ကိုယ်တိုင်ရွေးချယ်ရှောက်လွှမ်းနိုင်ရှောက်လန်းနိုင်စွမ်းရှိတယ်ဆိုတာကိုအခိုင်အမာယုံကြည်သူတူးဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကမစ္စတာအာနန်ဟာတန်တမန်တူတခြားလူအနေငယ်လို့ပဲကုလသမဂ္ဂရဲ့လုပ်ငန်းကိုလက်တွေ့ဖော်ဆောင်သူလူသားဒုတရားဟောပြောရေးဝါဒီတူးဖြစ်တယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသူ့ရဲ့ဉာဏ်ပညာရဲစွမ်းသတ္တိအရှုပ်ထွေးဆုံးနဲ့အရေးအကြီးဆုံးအခြေအနေတွေမှာတော့ကြကြနာနာဆုံးဖြတ်ချက်ချနိုင်စွမ်းတို့ကိုကျွန်တော်တကယ်ပဲလေးစားပါတယ်။သူကိုရုရှားနိုင်ငံသားတွေထာဝရအမှတ်ရသွားမှာပါလို့ရုရှားဆိုရထုတ်ပြန်ချက်တခုထဲမှာပြောထားပါတယ်။လူမဲမျိုးသားတွေကနေပထမဆုံးကုလသမဂ္ဂဒွေမှုချုပ်ဖြစ်ခဲ့သူကိုဖီအန်နန်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ရေးမှာလေရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ပြီးဒီကြတဲ့ကိုဖြစ်ရှင်ရေးအသေးစိတ်အကြံပြုချက်တွေပါဝင်တဲ့အစီအစဉ်စာတစောင်းကိုရေးသားပြုစုတာမှာဦးဆောင်မှုပေးခဲ့သူပါသူဦးဆောင်သွားတဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နေတယ်လို့တာဝန်ရှိသူတွေကမကြာခဏဆိုသလိုပြောဆိုပါတယ်